င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်တို့ဒီကနေ့ကနေပြီးတော့ရွတ်တွေ့မယ်ဆိုရင်သိပ်မကြာဒေါကင်တရင်မတက်တရင်တပတ်တော်မပြည့်တဲ့အချိန်တွင်မှာပဲ2015ခုနှစ်ကုန်ဆုံးပြီးတော့2016ခုနှစ်တစ်ကိုကူးတော့မှာပါအဲဒီနှစ်တစ်နဲ့အတူမြန်မာနိုင်ငံမှာလည်းပဲအစိုးရသစ်တရက်ပေါ်လာတော့မှာပါဒီအစိုးရသစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကတိတ်ကိုမြင်သွားပါတယ်အပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေကတကယ်ကိုပဲကြီးကြီးမားမားနဲ့ရှိနေတာပါဆိုတော့ကျွန်တော်တို့ကဒီကနေ့အစီအစဉ်မှာအပြောင်းအလဲတွေပေါ်လာတော့မယ်လို့ကြီးကြီးမားမားမျှော်လင့်ထားကြတဲ့အထက်မြန်မာလူလူအတွက်ဒိုက်ရိုက်လက်တွေ့အကျိုးရှိတဲ့ဘယ်လိုအပြောင်းအလဲမျိုးဖြစ်လာမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆသလဲဘယ်လိုကဏ္ဍမျိုးမှာအထူးအောက်ဆုံးနဲ့အမြင်သာဆုံးအပြောင်းအလဲဖြစ်လာမှာလဲဒါကိုကျွန်တော်တို့ခံမှန်းသုံးသပ်ကြဖို့ပါပဲဆိုတော့ပြန်လည်ဆွေးနွေးပြဖို့အတွက်ကျွန်တော်ထိတ်ခေါ်ထားသူနှူးရှိပါတယ်တူကမြမအရေးလေးလာသူဥအောင်သူနေမှာနောက်တူကတော့တိမကြသေးခင်ကမှဖွဲ့စည်းပေါ်ပေါက်ခဲ့တဲ့မွန်အမျိုးသမီးပါတီမွန်ရဲ့ဥက္ကဋ္ဌဒေါ်မီတန်းရှင်ဖြစ်ပါတယ်ပေါဝင်ဆွေးနွေးမဲ့သူတွေလည်းကိုလည်းပဲကျွန်တော်ထုတ်လို့ရမှုမတ်စုမွန်ကအခုခါမှာတော့ဆက်သွယ်နေပါပြီဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်ဆွေးနွေးသူတွေရဲ့အမြင်သဘောထားကိုအရင်ဆုံးနားဆင်ကြကြအောင်ပါဆိုတော့ဥအောင်သူနေခင်ဗျာဥအောင်သူနေအမြင်အရင်ဆုံးကြားပါရစေအစိုးရအသေးပေါ်လာတဲ့နှစ်သစ်မှာလူလူတွေဓာတ်ရိုက်အကျိုးရှိမဲ့ဘယ်လိုအပြောင်းအလဲမျိုးကိုမြင်ရနိုင်ပါသလဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ကျွန်တော်စမ်းစစ်ကြည့်တာတခြားလုံးဒီ rule of law ပေါ့ကျွန်တော်တို့ဥပဒေကြီးကြဒီတရားဥပဒေစိုးမိုးရေးကိစ္စတွေကိုပြောဆိုခဲ့တဲ့အခါကျတော့အစိုးရအဖြစ်ဖြစ်လာတဲ့အခါမှာလည်းဒီတရားဥပဒေစိုးမိုးရေးကိစ္စကိုပြင်ပြင်ပြီးတော့လုပ်သွားမယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါခွန်လေးကပြည်သူလူထုကမကျေနပ်ဘူးဆိုရင်ပြောချင်တဲ့တိုင်ရယ်လေကျွန်တော်တို့စသဖြင့် complete mechanism လို့ခေါ်တော့ဗောဗျာဆိုတော့ဒီလိုတိုင်ကြားလို့ရတဲ့အိစမျိုးတွေဆိုအစိုးရအဖြစ်ဖြစ်လာရင်ပို့ပြီးတော့ဟိုအလားလာဟိုညားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့တိုင်တာတိုင်ဖို့အတွက်အခွင့်အလမ်းတွေညားလာမယ်အဲ့ဒီတိုင်တာတွေကိုပို့ပြီးတော့ဖြည့်ရှင်းပေးနိုင်မယ်အခွင့်အလမ်းကိုရောဥပဒေရင်းပဲလို့မြင်တယ
်ဟုတ်ကဲ့ဟုတ်တကယ်တကယ်တော့တရားဥပဒေစိုးမိုးရေးဆိုတာဒီလိုပြောမှဆိုရင်တရားစီရင်ကဏ္ဍကအစိုးရရဲ့လုပ်ငန်းတွေနဲ့ဟိုပြောမှဆိုရင်တရားခွဲတာပါလေဟိုတရားသူကြီးတွေကပို့ပြီးတော့ဟိုလှုပ်ဆောင်တဲ့ကိစ္စမျိုးကိုဆိုင်ပါလေဒါပေမဲ့လည်းဒီလက်ရှိတက်လာတဲ့အစိုးရဘက်ကလုံနိုင်တဲ့အနေထားမှာတော့ဒီကျွန်တော်တို့ဟိုပြည်အောင်စုအဆင့်နဲ့နောက်တစ်ခါပြည်နယ်အဆင့်ဒီတရားသူကြီးတွေကိုခန့်နိုင်တဲ့အနေထားတော့ရှိပါလေဆိုတော့အဲ့တော့ NLD ဘက်ကလည်းအခုကကမ္ဘောပြင်ဆင်နေရဆိုတဲ့အနေအထားရှိတယ်လို့ကြားရပါတော့
ဟုတ်ကဲ့
ဆိုတော့အဲ့ဒီထားမှာတော့တရားရေးမှန်တယ်ကိုပို့ပြီးတော့စက်မှတ်လိမ့်မယ်လို့တော့ဟိုယူဆပါတယ်ဟုတ်ကဲ့ကျွန်တော်အနေနဲ
့ဟုတ်ကဲ့တော်စန်းစုကြည်ကလည်းပဲအခါအားလျော်စွာပဲမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စရဲ့အတော်များများကိုတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့တရားဥပဒေစိုးမိုးမှုမရှိတာနဲ့ချိတ်ဆက်ပြီးတော့ပြောပါတယ်ဒီကနေ့မှလည်းပဲဒီအနှေးရင်လှုပ်သားတွေနဲ့ NLD အောင်နိုင်ရေးဝန်ဝင်ပြီးတော့အားပေးခဲ့ကြတဲ့အနှေးရင်လှုပ်သားတွေနဲ့ဂုံပြူတွဲဆုံပွဲမှာလည်းပဲအနှေးရင်လှုပ်သားတွေရဲ့ဒီ license နဲ့ဆိုင်ကားရိကိစ္စပြောတဲ့အခါမှာသူကဒါကိုတရားဥပဒေစိုးမိုးရေးနဲ့ချိတ်ဆက်ပြီးပြောသွားတာကျွန်တော်တို့ကြားလိုက်ရပါတယ်ဆိုတော့ဒေါ်မီတန်းရှင်ကရောခင်ဗျာဒေါ်မီတန်းရှင်နေနဲ့ရောအစိုးရအနှစ်တည်းမှာအစိုးရအသစ်ကဘလူလူလူတွေအကျိုးရှိတဲ့အကြောင်းလေးမျိုးဖော်ပြလိမ့်မယ်လို့ယူဆထားပါတယ
်ကျွန်မမြင်ကြတော့တိုင်းသားကြံတာဟုတ်ပေါ့ဖက်ဒရယ်ပုံစံပေါ့နော်ဖက်ဒရယ်ခဏနေနဲ့ကြောင်းလဲမှလည်းမတူလူတို့တော့တကယ်လို့အမယ်တဲ့ကြောင်းလဲမှုဖြစ်မယ်လို့ကျွန်မမြင်ပါတယ်ဘာဖြစ်လဲဆိုတော့အနှစ်90မိသားပေါ့နော်တိုင်းသားတွေရဲ့အဆွေရေကိုဆုံးရှုံးခဲ့လို့ဒီတွင်းစစ်ဖြစ်ခဲ့ရတာပါကြာကိုဖြင်းဖြင်းနဲ့ကြီးဟာတိုင်းသားတဲ့အရေးကိုဦးစားပေးမှဖြစ်မှာပါဒါမှလည်းတကယ်ငင်းချမ်းရေးကိုရမှာငင်းချမ်းရေးရမှာပဲဟိုလူချင်းနဲ့လှုပ်ချင်တဲ့ကိစ္စတွေနိုင်ငံဖွံ့ဖြိုးရေးလှုပ်ကိစ္စတွေကဒါကဦးစားလှုပ်ဆောင်နိုင်မှာဖြစ်တဲ့အတွက်ဒါမှမဟုတ်ရဖွဲ့မှာလည်းဓမ္မမြင်မှာပေါ့နော်ဟိုကြီးနေကြီးနေဝန်ကြီးချုပ်တင်ရမှာတိုင်းသားပါတီမှအရေးချင်းရှိတဲ့လူကိုအဝင်ကြီးချုပ်ဖွင့်မှပဲတိုင်းသားရဲ့ခံစားချက်ကိုပုံမူလေးလေးနဲ့ဆောင်ရွက်နိုင်မှာဖြစ်တယ်။အနိုင်ရတဲ့ပါတီထဲမှာလည်းတိုင်းသားတွေရှိနေတာကမှန်ပါတယ်။ဒါပေမဲ့ဒီနယ်မှာလိုအပ်ချက်တွေကို energy ဌာနချုပ်ရဲ့အမိတ်တိုင်းဆောင်ရွက်ရမှာဖြစ်လို့တိုင်းသားတွေရဲ့လိုအပ်ချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်တဲ့အတွက်လာမယ့်ဝန်ကြီးချုပ်ပေါ့နော်ဆိုရဖွဲ့မှာဝန်ကြီးချုပ်ခတဲ့နေရာမှာတိုင်းသားပါတီတွေကိုဝန်ကြီးချုပ်ခပေးမှသာတကယ်လိုအပ်ချက်တွေကြောင်းလဲ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့တိုင်းနာကြံတာဥပ္ပါဖတ်ရဲအမြင်ထားဖြစ်မယ်အဲ့ဒီကြောင်းလဲမှုလာပဲဒီလူတွေအတွက်တကယ်လို့အနေနဲ့ငြိမ်းချမ်းရရပြီးတော့အပြည့်ပြည့်တဲ့ခံစားရမှာဖြစ်တယ်လို့သမားမြင်ပါတယ်ဟုတ်ကဲ့ဒါကဒေါ်မီတန်ရှိကကိုကိုယ်တိုင်ကဖြစ်စေချင်တာပေါ့နော်ကိုကဖြစ်စေချင်တာအန်အယူဒီကလုတ်ပေးစေချင်တာဆိုတော့ကျွန်တော်ကဒီကတိချင်တဲ့တစ်ချက်ထဲမှာတကယ
တကယ်လို့အကြရကြဒါပဲလေကျွန်တော်တို့နိုင်ငံမှာပြဿနာဆိုတာကဒီတည်ရင်းစစ်ဆိုတာဒီတိုင်းကရေးပဲလို့ကျွန်မမြင်တယ်။ဒါကဒီတိုင်းကရေးကိုအရင်ဖြေရှင်းရမှဖြစ်မယ်။တိုင်းကရေးကိုမရှင်းနဲ့ねတခြားကံကအသိမွားတွေပဲလိုက်ရှင်းနေမယ်ဆိုလို့ရှိရင်ဒီတည်တဲ့အရင်းချက်မှမဟုတ်ဘူး။ကျွန်မတို့လှုပ်ဆောင်နိုင်လှုပ်ရှင်တဲ့ကံဓာတ်တွေမှာလည်းလှုပ်နိုင်မှာမဟုတ်ဘူးလို့ကျွန်မမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲဆွနေမဲ့ပေါင်းဆွနေမဲ့တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်မကွေးမျိုးကကိုတူရိန်ပါကိုတူရိန်မေးချင်တာဆွနေချင်တာလူတွေတိုင်းအကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှအကြောင်းလဲဖြစ်လာမယ်လို့ကိုတူရိန်ကိုယ်တိုင်ကယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နိုင်ငံမှာလက်တွေ့အကြောင်းလဲဖြစ်မှာတော့ဒီအခြေခံလူရန်းသားတွေပေါ့နော်အခြေခံလူရန်းသားတွေလက်တွေ့မေးစုကနေပြီးခေါ်တွေ့နေပြီပေါ့အဲ့တော့အခြေခံလူရန်းသားတွေရဲ့ဘဝတွေကိုတည်နေတဲ့အတွက်အခြေခံလူရန်းသားတွေနဲ့ဆက်ကန်းပြီးတော့အခြေခံလူရန်းသားတွေရဲ့ဘဝကိုရုံးတွတ်တက်အောင်ပြည်စင်လိမ့်မယ်လို့ကျွန်တော်လက်တွေ့ယူရတာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကိုသူရင်ရဲ့အယူအဆအရာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူရန်းသားတွေရဲ့ဘဝမှာတိတိတတ်တာအကြောင်းလဲဖြစ်လာမယ်လို့ကိုသူရင်ကယုံကြည်ထားတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အဲ့ဒီလိုပဲယူယူကြည့်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပောင်းသူငယ်ရင်သဘောတူပါလား
ကဲကျွန်တော်မြင်တာပြောချင်ပါလေဒီဥသမရဥဒိစ္စကျက်လာတဲ့အခါမှာပထမဦးဆုံးသူစပြောတဲ့ကိစ္စကဆင်းရဲမှုပေါ်ပြောင်းပြီးပြောပါလိုက်ဆိုတာကတော့ကျွန်တော်တိုက်ပြီးတော့ဝင်နေတဲ့သူတွေဆင်းရဲတဲ့သူတွေတော်ဘဝအဆင်သာပြည့်တည်ပြီးပေါ့နော်ဆိုတော့အဲ့တော့ NLD အနေနဲ့ကလည်းကျွန်တော်ထင်တယ်ဒီဆင်းရဲမှုပေါ်ပြောင်းရေးဆိုတဲ့ဒီကြောင်ဆက်ပြီးတော့ဟိုကိုက်ပြရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ဟိုတကယ်လုံနိုင်မလုံနိုင်ဆိုတာကတော့ဒါ NLD အစိုးရရဲ့လက်ရှိဆင်းရဲမှုပွားပြောက်ရေးဘယ်လိုမူဝါဒတွေချတုံးတယ်လို့ဆိုတာကြည့်ပြီးမှတော့ပြောနိုင်တယ်လို့ကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ဒေါ်မီတန်းရှင်ကရော NLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူလန်းစားတွေရဲ့ဘဝကိုယ်တိုင်ယုံကြည်တယ်လို့တကယ်ပြောင်းလဲသွားနိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်မြင်ပါသလားခင်ဗျာ
ပြောင်းလဲတဲ့လောက်တော့ပြောင်းလဲမှာပါဒါပေမဲ့အကောင်လုံးတော့ပြောင်းလဲမနိုင်ဘူးလို့ကျွန်မမြင်တယ်ဘာဖြစ်လို့ဆိုတော့နိုင်ငံအခြေအနေမရှိတဲ့နေရာမှာဘယ်လိုမှဟိုဒီလိုဟိုလိုပြောင်းမယ်ခြေခံဒီတန်းစားတွေကဟိုလောက်တော့သူတို့ဘဝကနေဖို့လောက်ပြလို့မရပါဘူးဘာဖြစ်ဆိုတော့အခုအခြေခံဒီတန်းစားတွေကဘယ်လိုစင်းရဲမောစင်းရဲဘဝကိုရောက်နေရတာနိုင်ငံမအခြေခံပဲနိုင်ငံမအခြေခံဘူးအော်ရတဲ့ဘယ်လိုပြောမလဲဆိုရင်ဒီပန္တာပန္တာကြတော့ဗောနော်ဖြစ်နေရမယ်သုံးတာများလို့ဒီတွင်းကိုမထီထောက်မထူထောင်နိုင်ဘူးဗောနော်သူတက်အောင်မလုံးနိုင်ဘူးအဲ့ဒီအတွက်ဒီကံတော့ကိုဒီတိုင်းတဲ့ကံတော့ကိုရှင်းမှာပဲကြံတဲ့နေရာမှာအလုံးကိုပြည့်စုံလာမယ်အခြေခံလူတိုင်းသားတွေကလည်းဟိုအဆင်ပြေလာမှာဗောနော်ဘဝအခြေမြင့်လာမယ်လို့ကျွန်မမြင်တယ်ဒါတိုင်းတဲ့အရေးကိုဥစားပေးရမယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကအီးမေးလ်ကနေပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တို့ရှိပါတယ်အမေခန်ဝန်ထမ်းဟောင်းတူပါတဲ့သူရဲ့အီးမေးလ်ထဲမှာရေးထားတာအရာသူဟာအပြစ်မရှိအပြစ်ရှာခံရပြီးတော့အလုံးနှုတ်ထွက်စာတင်ခဲ့ရတဲ့ပညာရေးဝန်ထမ်းတူပါတဲ့လက်ရှိအစိုးရအရာရှိကြီးတွေကိုဆက်ပြီးတော့ခန့်ထားမယ်ဆိုတဲ့ပုံမှာဝေဖန်စရာမရှိပါဘူးတဲ့ဥပဒေမဲ့ခုနကျွန်တော်တို့တရားဥပဒေစိုးမိုးရေးကြောင်းပြောပါတယ်ဥပဒေမဲ့အစိုးရရန်တရားအောက်မှာကျင့်လည်ခဲ့ကြရတဲ့သူတွေကိုလည်းဥပမာဥပဒေအောက်မှာအခါအခါမဟုတ်တော့တစ်ချိန်တစ်ခါတော့လုပ်ပိုင်ခွင့်ပေးသင့်ပါတယ်တဲ့အဲ့ဒီလိုပဲသူတို့လက်ချက်ကြောင့်ဘဝတွေကမောက်ကမဖြစ်ခဲ့ရတဲ့ဝန်ထမ်းဟောင်းတွေရဲ့ဘဝကိုလည်းအကောင်းဆုံးစဉ်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ညွှန်လင်းပါတယ်လက်ရှိစိုးရလက်ထက်မှာတောင်ဝထမ်းဆောင်မှုတဲ့ဒေါက်တာအောင်သူလူပညာရေးဘက်ကအဆင့်မြင့်အရာရှိကြီးတူဒါမဲ့စိုးရတဲ့လက်ထက်မှာပါဝင်လုကင်ခွင့်ရနိုင်တဲ့အတွက်လဲအာတမီပါတယ်တဲ့မိခင်ဝန်ထမ်းဟောင်းတူရဲ့အီးမေးလ်နဲ့ပေးထားတဲ့ဆွေးနွေးချက်ပါဦးအောင်သူခင်ဗျာအခုတော်တော်ရှင်ဆွေးနွေးသလိုဒေါက်တာအောင်သူလူပညာရေးဘက်မှာစိုးရအရင်စိုးရလက်ထက်မှာတောင်ဝထမ်းဆောင်မှုတဲ့လူတွေ NLD ပါတီထဲမှာကိုယ်စားလှည့်တော်ကိုယ်စားလှည့်နဲ့အနေဆုံးပါလာပြီပေါ့လေဆိုတော့အပြောင်းလဲတွေလူလူတွေတိုင်းရဲ့အကျိုးရှိမဲ့အပြောင်းလဲတွေကိုဟဲ့လားလူလူကိုယ်တိုင်းလက်တွေ့ခံစားမဲ့အပြောင်းလဲကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်ဖို့ NLD ထဲမှာတကယ်ပဲစွန့်စွန့်တမန်အရေးချင်းပြည့်လုပ်နိုင်တဲ့လူတွေအလုံးလောက်ရှိနေတယ်လို့ဦးအောင်သူယူဆလား
ဟုတ်ကဲ့ဟိုဒီလိုခင်ဗျကျွန်တော်တို့ချန်ပီယံလို့ခေါ်တဲ့ စားတစ်ခုခုမှရဟိုရှေ့ထွက်ပြီးတော့တကယ်ဒီဇိုင်းမမလုံးဝလူမျိုးတွေလိုပါတယ်ဆိုပါစို့ကျွန်တော်တို့ဦးသိန်းစင်အစိုးရအစိုးရလက်ထက်မှာပြန်ကြည့်မယ်ဆိုရင်ဦးအောင်မင်းဆိုရင်လည်းဒါငင်းငိုင်းစစ်စားတွေလုပ်ခဲ့တယ်ဦးစိုးသိန်းဆိုရင်ဒါစီးပွားရေးစစ်စားပေါ့နော်စသဖြင့်ဟိုဒီလိုမျိုးရှေ့ထွက်ပြီးတော့တကယ်လုံးဝလူမျိုးတွေလိုပါတယ်အဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ကကျွန်တော်တို့ကလူခွေးရေးဒီမိုကရေစီမှာတော့သူကချန်ပီယံပေါ့ဗျာဆိုအဲ့တော့ဆိုလို့ရှိရင် NLD ပါတီရဲ့မှာဘယ်ပုဂ္ဂိုလ်ရာကျွန်တော်တို့စီးပွားရေးကိစ္စကိုတကယ်ချန်ပီယံလုပ်ပါလေဘယ်သူတွေကတော့ဒါငင်းငိုင်းရေးကိုချန်ပီယံလုပ်ပါလေဆိုတော့အဲ့တော့ဟာမျိုးတွေကျွန်တော်တို့ဟိုလောလောဆယ်မှာမတွေ့ရသေးဘူးလို့ပဲဆိုပြရစီကျွန်တော်တို့အဲ့ဟာမျိုးလည်းမြင်ရတယ်ကျွန်တော်တို့ဘယ်သူတွေကတော့တကယ်ဟိုတန်းကြီးအတွက်ဟိုဘာခေါ်လဲရာဟိုဝန်ထမ်းတွေကိစ္စကိုလုပ်ပါလေဒီကျွန်တော်တို့အုပ်ချုပ်ရေးစနစ်ပြည်ပြောင်းလေးလုပ်ပါလေပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါမျိုးတွေကတော့ NLD ကိုယ်တိုင်အစိုးရမဖြစ်လာပြီဆိုတော့လည်းကျွန်တော်ပြောရဆက်ပါတယ
်ဟုတ်ကဲ့ဘောသူညင်းပြောလို့ကျွန်တော်ကလည်းပဲဂျာဇွန်လေးကဖြစ်ဖြစ်လေးတစ်ခုသတိရပါတယ်အနော်ယထာဘရင်ခက်ကအကြောင်းပေါ့ဒါကျွန်တော်တို့အားလုံးသိတဲ့ကိစ္စပါအနော်ယထာမင်းကမင်းဖြစ်လာပြီးတော့တိုင်းပြည်ကိုအုပ်ချုပ်ဖို့ဟလာသူ့ရဲ့လိုရတဲ့ဒီခက်နဲ့ဆိုရယ်ဆိုရင် reforms တွေပေါ့လေပြည်ပြောင်းလေးလုပ်ဖို့လိုတဲ့အခါကျတော့လူဆောင်ကောင်းတွေထွက်ပြီးရှားပါတယ်အဲ့ဒီမှာတင်ကျွန်တော်တို့သိထားတဲ့ဂျာဇွန်မှာသိထားတဲ့ဂျာစက်သားပါဝင်လူဆောင်ကောင်း၄ဦးကိုသူကrecruit ပေါ်လေသူလူစုပြီးတော့သူ့ရဲ့အစိုးရအဖွဲ့ထဲမှာထည့်ခဲ့တာကျွန်တော်ကိုယ်ကနေပြောနေနေကျွန်တော်သတိရပါတယ်ဆိုတော့အခု NLD အစိုးရအဖွဲ့အစ်မှာလည်းပဲဒီလိုမျိုးလူစွမ်းကောင်းရှာတာတွေစုတာတွေလှုပ်ဖို့များလုပ်နေပြီလားလို့ကျွန်တော်တို့ဟိုစဉ်းစားကြည့်ရစောင့်ကြည့်ကြရမှာပေါ့လေတည်းရဲ့ဆွေးနွေးမဲ့တော်ရရှင်သူကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ပြည်မျိုးကဥတင်သေးဝင်ပါဥတင်သေးဝင်ဥတင်သေးဝင်ကရော NLD ပါတီဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာလူထုတွေတည်းရဲ့အကျိုးရှိတဲ့ဘယ်လိုအပြောင်းအလဲမျိုးတကယ်ဖြစ်လာမယ်လို့ယုံကြည်ထားပါလေ
ဟုတ်ကဲ့ cases ကမရှိခဲ့တဲ့တရားဥပဒေစိုးမိုးရေးပဲအဲဒီကတော့အဓိကထားကင်ပြယ်ရိတ်မယ်လို့ကျွန်တော်တို့မြင်တယ်လေ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့ဒီအခြေခံလူတန်းစားပဲပြည်ပြည်ကျွန်တော်တို့ကဘယ်လိုစားစားပဲပြည်ပြည်ဖွံ့ဖြိုးတိုးတက်ဖို့ဥစ္စာကအဓိကတရားဥပဒေစိုးမိုးမှုပေါ့နော်ကျွန်တော်တို့တိုင်းပြည်စတင်ပြီးတော့ကျွန်တော်တို့ပြည်ပြည်ခဲ့တဲ့အချိန်ကစပြီးတော့အခုချိန်ကြီးကိုကျွန်တော်အချက်ချာကြတာတစ်ချက်ကိုကြည့်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုဆိုတာဒါကျွန်တော်တို့ NLD ပါတီရော NLD ပါတီရဲ့ဥက္ကဋ္ဌရောဒါတည်ပြီးသားဖြစ်တယ်လေ
ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကိုစတင်ပြီးတော့ NLD အစိုးရတက်လာလို့စတင်ပြီးတော့အပြောင်းအလဲကိုလုပ်မှာကတရားဥပဒေစိုးမိုးမှုလို့ပဲကျွန်တော်မြင်တယ်ဗျာတရားဥပဒေစိုးမိုးမှုတွေအဲ့ဒီပါတီကပါတီရဲ့ဘုံစိတ်တိုင်းအနေပြီးတော့ကျွန်တော်တို့တကယ်တစ္ဆာကံတွေကိုသူတို့တောင်းတော်မီပေါ့လေဆိုရေးထုတ်မဲ့သဘောမှာရောရောဆိုတော့ရှိနေတယ်ကျွန်တော်တို့အဲ့လိုပဲမြင်တယ်လေ
ဟုတ်ကဲ့ခင်ဗျာဒါဆိုရင်တော့ကျွန်တော်တို့ရဲ့ဘင်းနဲ့ဆွေးနွေးပြီးသူဦးအောင်သူနေရဲ့သဘောထားနဲ့ဦးတင်သေးဝင်းရဲ့သဘောထားတခြားထဲပဲလိုပဲပြောအောင်ပါပေါ့နော်တရားဥပဒေစိုးမိုးရေးဆိုတော့ဒေါ်မီတန်းရှင်ခင်ဗျာခုနကျွန်တော်တို့အစောပိုင်းကတိုင်းသားကိစ္စဘာညာပြောကြပါတယ်ဦးအောင်သူငိမ့်ကကနအသီးသီးမှာချန်ပီယံဖြစ်တဲ့လူတွေလူတယ်လို့ပြောပါတယ်ဆိုတော့ဒေါ်မီတန်းရှင်ရဲ့အမြင်မှာဟာလာတိုင်းသားဒေသတွေမှာတိုင်းသားကဏ္ဍဖက်ဒရယ်တည်ထောင်စုပုံစံတည်ဆောက်ဖို့ငြိမ်းချမ်းရေးစတဲ့အပြင်ဒါတွေဖြစ်နိုင်ဖို့တွေ NLD အစိုးရအသစ်လက်ထက်မှာတကယ်ပဲဆွမ်းဆောင်နိုင်မဲ့လူတွေရှိလာမယ်ပါလာမယ်လုပ်နိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ရောယုံကြည်ပါရဲ့လား
ကျွန်မမြင်ကြတော့ပေါ့နော်ဒီလိုပူပြောင်းတဲ့ကာလမှာအဟောင်းနဲ့အပြစ်ဆိုမျက်မျက်သွားမှပဲရမယ်လို့ကျွန်မမြင်တယ်။အစ်စ်ကြီးပဲဆိုတော့အရာမရဘူးလို့ကျွန်မမြင်တယ်။အဟောင်းကြီးပဲဆိုလည်းအဆင်မပြေဘူး။အဲ့ဒီမှာဒါတော့တရားဥပဒေကဘယ်လိုပြောမလဲဟိုကိုင်ကားမှာပေါ့နော်။အဲ့ဒါအသေးချာပေါ့ဥပဒေတို့တရားစီရင်ရေးပြီးအတိုင်းဟိုအသေးချာပေါ့ဥပဒေပေါင်းတဲမှာပဲတိတိကျကျနဲ့ပေါ့နော်ဘယ်လိုပြောမလဲဆိုရင်သူတော့ရမှာပေါ့လူဟောင်းရဲ့လူသိရောမျှပြီးတွားရမယ်ဥပဒေနဲ့တိုင်တွေရမယ်အဲ့ဒါတော့တွားမှပဲကြောင်းနေမှုကမှန်ကန်တဲ့ကြောင်းနေမှုဖြစ်မလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့အရှင်းမှကျွန်တော်တို့ပြောသွားတယ်တရားဥပဒေစိုးမိုးရေးကဏ္ဍပေါ့နော်ဒါကျွန်တော်တို့ပြင်နေဆွေးနွေးသူဦးအောင်သူငင်းရဲ့သဘောထားရောခုနကတော့ဝင်ဆွေးနွေးသွားတဲ့ဦးတင်သေးဝင်းရဲ့သဘောထားမှာရောတရားဥပဒေစိုးမိုးမှုကဏ္ဍကတော့ပို့ပြီးတော့တိုးတက်လာမယ်ပို့ပြီးတော့ဓာတ်ရိုက်ကိုအကျိုးရှိလာမယ်လို့သူတို့ကယူဆထားကြတယ်ဒေါ်မီတန်းရှင်ရောအဲ့လိုယူဆလား
ကျမကဘယ်လိုပြောမယ်ဆိုရင်ဟိုတရားဥပဒေစိုးမိုးတဲ့နေရာမှာတိုင်းတဲ့နေရာမှာဟိုရှင်းနေကိုကြည့်ရအောင်မယ်ထင်တယ်တကယ်လို့ပေါ့နော်အတိတ်ကအပြတ်တကိုင်းမယ်ဆိုလို့ရှိရင်ဒီနိုင်ငံကဟိုဒီစက္ကူမကူကာလမှာဘယ်လိုပြဿနာလဲမလို့လားအတဲတခါအချိန်ဟုံတခါလဲပေါ့နော်ပြည်ပြည်နဲ့ကယူတာကောင်းမလားဟိုအချက်တစ်ပြေးပြေးနဲ့ယူရတာကောင်းလားဆိုတာလဲသုံးသပ်ရအောင်ပ
ါတကယ်လို့
အစင်းထံတစ်ချက်တည်းယူလိုက်မယ်ဆိုလို့ရှိရင်အချိန်ကတခါတည်းလာလို့ရှိရင်မုံတိုင်းတစ်ခုလိုမျိုးကြားလိုမျိုးဖြစ်သွားဘူးလားဆိုတော့လည်းဒါစဉ်းစားတဲ့အခုဖြစ်လာ
တယ်။စိတ်ဝင်စားစရာပါပဲ။ဟုတ်သူချင်းခင်ဗျာကျွန်တော်ကိုယ်တိုင်ရဲ့တွေးကိုဖတ်တာကိုအတွေးနဲ့စဉ်းစားဘူးလားရှိပါတယ်။မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးမှာတချို့ကဏ္ဍတွေကဟ ဟုတ်ကဲ့ဟိုကျွန်တော်ဥသိမ်းစဉ်လက်ထက်မှာပေါ့နော်ဒီလေ
ဟုတ်ကဲ့ဟိုသမရဥသိမ်းစဉ်လက်ထက်မှာပေါ့နော်ဒီလေပြီးရင်ကြောင်းလေးကိစ္စကိုစဉ်းစားပါတယ်ဒီလေလုတ်ပါတယ်လုတ်တဲ့ခါကျတော့ပြင်ကလောက်ခီးမပေါက်တဲ့ကဏ္ဍကိုလည်းရှိတယ်နောက်တစ်ခါကျတော့ဟိုအောင်မြင်ကလောက်အောင်မြင်တဲ့အခန်းကဏ္ဍလည်းရှိပါတယ်ဆိုတော့အဲ့တော့
ရတဲ့ကိစ္စမျိုးတွေဟိုသူတို့စဉ်းစားခဲ့တာမျိုးတွေရှိပါတယ်ဆိုတာကသမရဥသိမ်းစဉ်ဆိုတာလည်းပြောပါတယ်အေးရကျွန်တော်တို့ကိုးကူရပါတော့ဥပမာပြည့်စုံရရှိအလုပ်ကံရရှိစသဖြင့်ပေါ့ဒီလိုကိစ္စမျိုးတွေမှာကျွန်တော်တို့ကွင်းချို့ပေါ်တယ်မြင်မြန်အောင်နိုင်လို့ရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒါကိုလည်းအန်အန်ဒီကကစဉ်းစားတဲ့နေရာမှာတချို့ကိစ္စတွေကတော့ဟိုလုတ်ချင်တာတော့ဆန္ဒရှ ပို့ပြီးတော့ဆွေးနွေးထားတဲ့သတို့ရှင်တယောက်ရဲ့ဆွေးနွေးချက်ကျွန်တော်ဖတ်ပြပါမယ်။ NLD အစိုးရတည်တက်လာတဲ့အခါကျရင်ပြည်သူတွေအတွက်ဓာတ်ရဲ့အကျိုးရှိမဲ့အထူးအဆုံးနဲ့အမြင့်စားဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေကတော့ဆိုပြီးသူကပြောထားတာနည်းနည်းတော့များပါတယ်။တူတာတစ်ခုကတရားဥပဒေစိုးမိုးရေးနဲ့အကျင့်ပြတ်ချဆမှုကဏ္ဍဒါကကျွန်တော်တို့ခုနကတော့ပြောခဲ့တာတော်တော်များများနဲ့တူပါတယ်။ပညာရေးနဲ့ကျန်းမာရေးကဏ္ဍ၊နေရာပိုင်ဆိုင်မှုကဏ္ဍ၊အလုပ်သမားလေသမားကဏ္ဍ၊အခွန်ကဏ္ဍ၊ကိုယ်စီနှုန်းတည်ငြိမ်ရေးကဏ္ဍ၊ပွင့်လင်းမြင့်တာမှုမရှိဘဲသဘာဝရင်းမြစ်တွေစီမံကမ်းမဲ့ထုတ်လုပ်နေတဲ့ပြဿနာဖြေရှင်းနိုင်ရေးကဏ္ဍအပြင်ပြည်သူတွေနှစ်ပေါင်းများစွာဆောင်ဆိုင်နေရတဲ့ရေအရင်းနဲ့ရရှိနေတဲ့စွမ်းအင်ကဏ္ဍတွေပဲဖြစ်ပါတယ်တဲ့။သူကအမြင်သာဆိုပြောင်းလဲလာနိုင်တဲ့ကဏ္ဍတွေဆိုပြီးတော့သူပြောတဲ့ကဏ္ဍကတော့တော်တော်လေးများပါတယ်ဆိုတော့ဒေါ်မီတန်းရှင်ခင်ဗျာဒီကဏ္ဍတွေအကုန်လုံးမှာတကယ်လူလူအတွက်အကျိုးရှိတဲ့ပြောင်းလဲတွေဖြစ်လာနိုင်ပါမလား။
ဟုတ်ပါတယ်ကျွန်မအခုစိုးလေးဖို့တခုကကျွန်မရတာရှိပါတယ်အဲ့ဒါကြတော့မြေကိစ္စပါနော်ဒီလိုစီးပွားရေးကဏ္ဍမှာနိုင်ငံကြောရင်းနှီးမြှုပ်နှံမှုကဏ္ဍမှာပိုင်းရင်းသားမြေတွေကိုရောင်းချနေတဲ့ကိစ္စပါနော်ဒါတွေကဥပဒေနဲ့သတ်သတ်မှတ်မှတ်လုပ်သိတယ်ပိုင်းရင်းသားတွေရဲ့မြေကိုဝယ်တဲ့နေရာမှာပေါ့နော်ရောင်းဝယ်လုပ်တဲ့နေရာမှာပိုင်းရင်းသားတွေဆန္ဒကိုယူသိတယ်လို့ကျွန်မမြင်တယ်ဒါဖြစ်လို့ဆိုတော့ဘိုးအဖိုးရှင်ပေါင်းဆက်ကလေးကဟိုအဲ့မဲ့လဲပြီးတော့ကာကွယ်ထည့်တဲ့ဒီမျိုးတွေကိုပတ်စံနဲ့ပေါ့နော်ဟိုဘယ်ဘာမှမဟုတ်တဲ့ပတ်စံလေးနဲ့ဒီမျိုးတွေဆုံးရှုံးသွားတာပိုင်းလာတွေလည်းအယံမိနာတယ်ဒီကဏ္ဍကိုထိုက်ပြီးတော့စဉ်းစားပြီးတော့ဥပဒေတစ်ခုနဲ့လည်းတမမတ်လုပ်သိတယ်လို့ကျွန်မမြင်တယ်ဒါကာကွယ်မှုအိုင်းရရဲ့ကဏ္ဍကိုကာကွယ်စီခြင်းနဲ့သဘောကိုဒါကတော့မဖြစ်မလေလောက်ရမယ်ကိစ္စတစ်ခုလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ဟောသူချင်းခင်ဗျာဒီတရားဥပဒေစိုးမိုးရေးပေါ်လေခုနတော်တော်ရှင်နောက်ဆုံးကျွန်တော်အီးမေးလ်ကဖတ်ပြတဲ့တော်တော်ရှင်ကကဏ္ဍတော်များများတိုးတက်ဖို့တိုးတက်မယ်လို့သူမျှော်လင့်ထားတယ်ဆိုတော့ကျွန်တော်ဒီနေရာမှာတစ်ချက်စဉ်းစားမိတာကတရားဥပဒေစိုးမိုးရေးကဏ္ဍတကယ်တိုးတက်ပြီတကယ်ကြောင်းလဲပြီဆိုကြပါစို့အဲ့ဒါကအခြေခံလူထုပေါ်လေဒီမှာပြည်ကတိုင်းရင်းသားပြည်သူလူထုတွေလက်တွေ့တိုက်ရိုက်တကယ်ခံစားရမလားကျွန်တော်ဘာတွေးမိတယ်လဲဆိုတော့ပြီးခဲ့တဲ့ဆိုးရွားလက်ထက်မှာကြောင်းလဲတွေအများကြီးဖြစ်ပါတယ်ဒါဘယ်သူမှငင်းလို့မရပါဘူးဒါပေမဲ့အဲ့ဒီအပြောင်းလဲတွေက top down ပေါ့နော်အပေါ်ကလာတဲ့အကြောင်းလေးတွေအောက်ကနေသွားတဲ့အကြောင်းလေးမဟုတ်တော့လူလူတိုင်းရဲ့လက်တွေ့အခြေမခံစားဘူးလို့ဝေဖန်တဲ့အတန်တွေကအများကြီးပဲရှိခဲ့ပါတယ်ဆိုတော့အတမျိုးအခြေအနေကိုကြော်လွန်နိုင်ပါမလားဦးအောင်သူမျို
းကျွန်တော်မြင်ရတော့ဟိုတချို့ကိစ္စတွေမှာအချိန်ရောက်မှလို့ထင်ပါတယ်ဥပမာအဖြစ်ကျွန်တော်တို့ပြည်သူအများကြီးပေါ့နော်ဆို perception ပေါ့ကျွန်တော်တို့ကတိုင်လိုက်တယ်တိုင်လိုက်တဲ့အခါမှာကျတော့အစိုးရကဒါကိုနားထောင်တယ်ချက်ချင်းအရေးယူသေးတယ်ဆိုတော့ဒါမျိုးဆိုရင်ပြည်သူကဒီလက်ပြရတဲ့ဒီကကကျင်းပါလိမ့်မယ်။ဆိုတော့ကျွန်တော်မြင်ပါလဲတချို့ကိစ္စတွေကဟိုတိုင်နေမဲ့လေဖြစ်ဖြစ်အရေးမယူနိုင်တဲ့ကိစ္စမျိုးတွေလည်းရှိပါလိမ့်မယ်။ဆိုတော့အဲ့တော့အရေးကြီးတာကဒီပြည်သူတွေကတိုင်နေအစိုးရဘက်ကအရေးယူရဆိုတော့ complaint mechanism ပေါ့နော်။ဆိုတော့အဲ့ဒါကဒီဂျားထဲမှာအရေးကြီးရလိမ့်မယ်လို့ယူဆပါတယ်။ဆိုတော့ဒါကိုလက်ရှိပြက်လာတဲ့ energy အစိုးရဘက်ကဘယ်လိုမျိုးခြောက်ရမ်းနိုင်မလဲပေါ့နော်။ဆိုတော့ဒီကိစ္စတွေကအရေးကြီးမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဒါဆိုနေမဲ့တူတူထပ်ပြီးတော့ဖိတ်ခေါ်ပါမယ်ခင်ဗျာဆလိုင်းပွေကုန်းဆလိုင်းပွေကုန်းကရောလူသူအတွက်ဓာတ်ရိုက်အကျိုးရှိတဲ့ဘလူကဏ္ဍမျိုးမှအကြောင်းလဲဖြစ်လာမယ်လို့ယူဆထားပါတယ်လေခင်ဗျာ
ဟုတ်ကဲ့ဟောတရားဥပဒေစိုးမိုးရေးနဲ့တခါတည်းပတ်သက်တဲ့ဥစ္စာကဟိုအချင်းချင်းဆက်ဆံမှန်းအဂရီလိုက်ဆောင်မှုအခုအစိုးရတစ်ပုံကိုဒီလိုမှတိုက်ချနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်ဒါအတူတူလူကြီးရဲ့ အဓိကလိုအပ်ချက်တဲ့ဆိုတော့ဒါကတော့ဒူကောင်းကမလို့ကျွန်တော်မြင်တယ်။နောက်တစ်ခုကဒီဒိုင်းသားအလေးနဲ့ကန်ဒူတေခါချုပ်ငင်းလက်မြာမှာဒေါအောင်ဆောင်စုကြည်ကိုယ်တိုင်ဦးဆောင်နေဆိုရင်တော့အခုအစိုးရထက်ဒူကောင်းအောင်လုပ်နိုင်ရေးလို့ကျွန်တော်ပြန်ပြောလေးမယ်။ဘာကြောင့်လဲဆိုတော့အပြင်တက်ဆက်ဆံမှုကဒူပြီးတော့မှတိုက်ဖြတ်လို့ရမလို့ရှိရင်ဒီအစိုးရဖြစ်နေဆိုတော့ဝန်ကြီးဒီသားစအကြီးကြီးဒီအားလုံးက LED ထဲကများတော့ဖြစ်နေဆိုတော့ LED ထုတ်တော့အမဒီအဖြစ်ဖြစ်ဝန်ကြီးခလာနေဝန်ကြီးတွေဖြစ်ဖြစ်လို့စုရဲ့မင်းနဲ့ပဲအကုန်လုံးပြက်လာကြတယ်ဆိုတော့လို့စုရဲ့မျက်နှာကိုထောက်ပြီးတော့ဘာလို့မှခိုးချင်နေပြီးတော့မှခိုးရမှာမဟုတ်ဘူးဆိုတော့အကြီးပိုင်းကနေစပြီးတော့မှဆံပြက်နေနေပြီလို့ဆိုရင်တော့ဒီအောက်ခြေဝန်ထမ်းကြီးကတော့လက်ပြင်းမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့အခန်းကဏ္ဍတစ်ခုမှာတော့ပုံမတူသေးလားလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ไลฟ์บุยကိုအမြဲစိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးချက်ပါဦးအောင်သူငယ်စလိုက်ပုံကပြောသွားတဲ့အထက်မှာဒေါ်စုကိုတိုင်ကစံပြအနေနဲ့သူကဟာလာအကျင့်တဲ့ဆက်ဆံမှုကင်းစွာသူကလုတ်သွားမယ်ဆိုတော့ဗမာပြည်မှာဒီလိုခေါင်းဆောင်မျိုးကျွန်တော်တို့နှစ်ပေါင်းများစွာကင်းဝင်နေတာကြာပြီလို့ပြောရမှာပါနော်ဒါပြင်ကြတဲ့အချက်ပါဆိုတော့ခိုးကျင်တာတိုင်းအောင်ခိုးကျင်တာတော့ခိုးရဲကြမှာမဟုတ်ပါဘူးလေဆိုအကျင့်တဲ့ဆက်ဆံမှုနဲ့အာဂတိလိဆောင်မှုကိစ္စတကယ်ပဲရော့သွားမယ်အလားလာရှိတယ်လို့ဘောဒီနေမြင်လာဒါရော့သွားရင်လည်းတိုင်းပြည်ရဲ့ဗန္ဓာရီအခွန်ကြီးငွေကြီးတွေအများကြီးထွက်လာနိုင်တာပဲလေ
ဟုတ်ကဲ့အဲ့တခုရှိတာကခုနရှင်ကြီးရဲ့အချက်မှာပေါ့နော်ဆိုတော့ဒီဆလာကတော့ဟိုခေါင်းဆောင်ကြီးရဲ့အခန်းကဏ္ဍအရေးကြီးပါတယ်
ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်ရှင်းလင်းချင်တာကတော့ institution လို့ခေါ်တဲ့ကျွန်တော်တို့စနစ်ကျွန်တော်တို့ရဲ့ဖွဲ့စည်းရာပုံကျွန်တော်တို့ရဲ့ညာနဲ့ညာနေရာတွေပေါ့နော်ဆိုတော့အဲ့ဒီကိစ္စလည်းအရေးကြီးပါလို့ကျွန်တော်ထင်ပါတယ
်ခေါင်းဆောင်မှုဟုတ်ကဲ့
ကျွန်တော်ပြင်ရအောင်လို့ထင်ပါတယ
်ဟုတ်ကဲ့ခေါင်းဆောင်မှုကအရေးကြီးတယ်လို့ဖွဲ့စည်းပုံလေးဒီအရေကိုအကောင့်ထဲပေါ်မဲ့ဟလာရန်ရားတွေဒါတွေကလည်းပဲအရေးကြီးတယ်ဒါမှသာလျှင်တကယ်တိုးတက်ဖို့တကယ်ကြောင်းလဲဖို့ဆိုတာပို့ထီရောက်မှာပေါ့နော်တော့ကောင်းဆောင်မှုဆိုတာကြီးပဲနဲ့လည်းမပြီးဘူးပေါ့ဆိုတော့ဒေါ်မီတန်းရှင်ကရောခုနပြောတဲ့အချင်းပြတ်ခြားစားမှုအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့အရင်ဗမာပြည်မှာမရှိခဲ့ဘူးတဲ့အခြေအနေမျိုးတိအကြောင်းလဲဖြစ်သွားနိုင်တယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ယူဆပါသလားခင်ဗျာ
ကျွန်မမြင်ကြတော့တာရှင်ရဲ့အုပ်ချုပ်မှုတာရှင်ရဲ့တရားစီရင်မှုဖြစ်ဖို့ဆိုတာကဝန်ထမ်းများကိုသူ့စာဝတ်နေရေးလာစာလုံးလုံးလောက်လောက်ပေးရပါမယ်။သူ့မှာစာဝတ်နေရေးအစီအစဉ်မှာလုပ်ငန်းကိုတာဝန်ကြီးကြီးထောက်ဆောင်နိုင်မှာဖြစ်တဲ့အတွက်ဒီကန္တမှာဝန်ထမ်းတွေကိုလာစာတိုးပေးမယ်။လာစာဆိုရင်လုံးလုံးလောက်လောက်ပေါ့နော်။ကြောင်းစိတ်ပါပဲလေဒီခေတ်ကအများကြီးရှိနေဆိုတော့အဲ့ဒါသူတို့ဘက်ကငယ်ယူနေညာပြီးလုပ်မယ်ဆိုလို့ရှိရင်ဒီခြားစာမှုကန္တလို့ပါပြောင်းနိုင်လို့ကျွန်မညင်ပါတ
ယ်။ဟုတ်ကဲ့လာစာတိုးပေးမယ်ဆိုတော့မာမီမာကလည်းပဲအစိုးရဝန်ထမ်းတွေလာစာတိုးမယ်လို့ပြောလိုက်တစ်ဖက်ကလည်းကုန်စည်နှုန်းကလိုက်တက်လိုက်ဆိုတဲ့အခါကျတော့တိုးပေးတာကလိုက်လေဝေးလေပြေးလေဖြစ်နေတာမျိုးများမဟုတ်ဘူးလားခင်ဗျာ
။အဲ့လိုမျိုးလည်းမဟုတ်ပါဘူးကျွန်မမြင်တာဗတ်တကယ်လုပ်လို့ရှိရင်တကယ်ဖြစ်မှာပါ
ဟုတ်ကဲ့ဟိုစာဝန်ကြီးအဆင့်တောင်ဆိုတဲ့အခါကျတော့လည်းဒိုင်းပြည်ကချမ်းသာတဲ့နိုင်ငံလည်းမဟုတ်ဘူးအကျွေးတွေကလည်းတင်းဟိုလူမှုကလည်းပဲရုန်းကန်နေရတယ်ဆိုတော့အားလုံးအတွေ့တကယ်ပဲစာဝန်ကြီးအဆင့်ပြေဖို့ဝန်ထမ်းအားလုံးလည်းစာဝန်ကြီးအဆင့်ပြေအောင်လုပ်ပေးဖို့ဆိုတာကရောလက်တွေ့မှာဖြစ်နိုင်ပါမလားခင်ဗျာ
။အော်စမတ်ချင်းကကြတော့လက်ပြေးနိုင်လို့မြင်တယ်။ဘာဖြစ်လို့ဆိုတော့ဒါကနိုင်ငံဖြစ်ပြီးနေလို့လုပ်တဲ့နေရာမှာတခြားဒီစစ်တပ်မှာပုံမဲ့စရိတ်တွေကိုဒီဝန်ထမ်းတွေကိုစုပုံပေးလိုက်မယ်ဆိုလို့ရှိရင်ဒါကတော့ပြေးလည်မယ်လို့ထင်တာပါပဲ
။ဟုတ်ကဲ့ပါခင်ဗျာ။နော်တော်တော်ရှင်သူအီးမေးလ်နဲ့ဆွေးနွေးထားတာကဟိုတူရင်လင်းမာတဲ့ကိုဦးတူဦးပေါ့ခင်ဗျာ2016အစိုးရတက်တက်လာရင်ဦးစားပေးလှုပ်စီကျင်တာစားတော့ကုန်ကိစ္စဖြစ်ပါတယ်တဲ့ကျွန်တော်တို့နေစဉ်စားတော့နေရတာတွေကအစိတ်တွေစားနေရတယ်လို့ပါပဲဘာမှစိတ်ချလက်ချစားလို့မရပါဘူးရွေးစားလို့မရအောင်ဖြစ်နေတာတဲ့တမျိုးသားလုံးကျမ်းမာရေးအတွက်မဖြစ်မနေအဦးဆုံးလှုပ်တဲ့ကိစ္စပါတဲ့သူကတော့ဒါဒီဦးစားချက်တဲ့လှုပ်ပေးစီကျင်တာကိုသူကပြောတာပါဆိုတော့ကျွန်တော်အချုပ်အနေနဲ့ပြည်내ဆွေးနွေးသူနှူရဲ့နောက်ဆုံးသဘောထားကိုတည်ပြရစီနှစ်သစ်မှာအစိုးရတက်တက်မယ်အခုလက်ရှိပြီးခဲ့တဲ့9နှစ်တာတက်တန်းကာလထဲပို့ပြီးတော့လူတွေအတွက်အကျိုးရှိတဲ့ရေပုံရပေါ့လေလူတွေအတွက်ပို့ပြီးတော့ဓာတ်ရိုက်လက်တွေ့လူတွေခံစားနိုင်တဲ့တိုးတက်မှုမျိုးဖြစ်လာလိမ့်မယ်လို့ရေပုံရအဖြစ်ကျွန်တော်တို့ယုံကြည်နိုင်ပါသလားပြောနိုင်ပါသလားဦးအောင်သူကြီ
းရေပုံရပြောမယ်ဆိုရင်တော့ဟိုပြည်သူလူထုကပို့ချင်တဲ့ဟိုရှိလာအောင်လုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါ်မီတန်းရှင်ကရော
ဟုတ်တမမြင်ကြတော့ဒီဘယ်လိုပြောမလဲဆိုအမျိုးသမီးကန္တာတစ်ခုကဒီနေရာမှာဆွေးနွေးတာမပါလိုက်ပေါ့နော်ကန္တာအသီးကြီးမှာအမျိုးသမီးတွေအမျိုးသမီးကန္တာကိုအများကြီးထည့်ပေးရမယ်ဒါမှနိုင်ငံစိုးသက်ပြောင်းလဲတဲ့နေရာမှာစိတ်မှနဲ့ဟိုဘယ်လိုပြောမလဲဆိုရင်စိတ်မှနဲ့ပြောင်းလဲမှုပေါ့နော်ဟိုမိခင်မေတ္တာရှိတဲ့မေတ္တာတရားလွှမ်းမိုးတဲ့ပြောင်းလဲမှုမျိုးဖြစ်နိုင်တယ်လို့ကျွန်မမြင်တယ်အဲ့ဒါကြောင့်ကန္တာအသီးကြီးမှာအမျိုးသမီးတွေဖြစ်နိုင်ဆုံးထက်ဝက်နောက်ဟိုပေါင်းရင် နိုင်အောင်ပေါ့နော်ဒါကအစိုးရကစီစဉ်ပေးသိလို့လေကျွန်မညီမလေ
းဟုတ်ကဲ့ကျွန်တော်အချိန်နဲ့ကြံပါသေးတယ်ဆိုတော့ပေါ်ဝင်ဆွေးနွေးခဲ့တဲ့သောတာရှင်တွေကနှစ်ဦးကဒီလိုင်းပေါ်မှာရှိနေပါသေးတယ်မကွေးကကိုသူရိန်နဲ့ဇလိုက်ပွေကုန်းနဲ့ဆိုတော့မကွေးကကိုသူရိန်ကိုကျွန်တော်အရင်ဆုံးအလှည့်ပေးပါမယ်ကိုသူရိန်ခင်ဗျာနှစ်သက်အစိုးရတက်မှာဒီထက်ပိုပြီးတော့ရေပွန်အားဖြင့်အကြောင်းလေးတွေလူသူတိုက်ရိုက်ခံစားရလိမ့်မယ်လို့ကိုသူရိန်ယုံကြည်ပါသလား
ဟုတ်ကဲ့ကျွန်တော်ကတော့ကောင်းကောင်းယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဇလိုင်းပွေကုန်းပြောပါ
โอเคจนจริงๆเลยโทรเลยมาเลย
ครับโอเคပါခင်ဗျာကျွန်တော်တို့ဒီကနေ့အစီအစဉ်ကအပြောင်းလဲကိုအပြောင်းလဲတွေဟာလူလူအတွက်ဓာတ်ရိုက်အကျိုးရှိတဲ့ဘလူကနာမျိုးမှာအပြောင်းလဲဖြစ်မလဲဆိုတာပါကျွန်တော်တို့နှစ်ဟောင်း2015ခုနှစ်အတွက်စနေတိုင်းလေလိုင်းအစီအစဉ်ကဒါဒီနေ့နောက်ဆုံးပါပဲ2016နှစ်တက်ပါလဲဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတော့တိုက်ပြီးကောင်းအောင်ကောင်းကျိုးပြောဆိုကြပါစို့အုံးလို့ပြောကြရနေပဲဒီကနေ့အစီအစဉ်ကိုဒီမှာညီကုန်းချိုးပြစီဦးအောင်သူငင်းဒေါ်မီတန်းရှင်ပါဝင်ဆွေးနွေးပေးသူနားဆင်သူတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ Thank you.